ရခိုင်မြို့သားအဖွဲ့ချုပ် ULAAA ဟာရခိုင်ပမာလူမျိုးရေးမုံတရားပေါ်မှာအခြေခံတဲ့အဖွဲ့အစည်းမဟုတ်တဲ့အကြောင်း ULAAA ရဲ့ခေါင်းဆောင်ကပြောပါတယ်။တစ်ဆက်တည်းမှာပဲအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာလက်ရှိအချိန်အထိသိသာမြင်သာတဲ့တိုးတက်မှုမရှိကြောင်းကိုလည်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်အကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက် Facebook ကလူမှုကွန်ရက်စာမျက်နှာတွေမှာလည်းလူမျိုးရေးအရာအပြန်အလှန်တိုက်ခိုက်မှုတွေမြင့်တက်လာချိန်မှာအခုလိုပြောဆိုလိုက်တာပါရခိုင်မျိုးသားအဖွဲ့ချုပ် ULA AA ဟာလူမျိုးရေးအမုန်းတရားအပေါ်အခြေမခံကြောင်းကိုအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်စီဦးစီးချုပ်လည်းဖြစ်တဲ့ဗိုလ်ချုပ်ထွန်းမြတ်နိုင်ကပတ်စံမြို့မှာဒီလ18ရက်နေ့ကကျင်းပတဲ့ဝါပြည်နယ်ငင်းကြေးတည်ဆောက်မှု230ပြည့်အခမ်းအနားကိုတက်ရောက်စဉ်ဒီသတင်းစာရှင်းလင်းပွဲကျင်းပချိန်မှာအခုလိုပြောဆိုတာပါ
အခုတခါတလေပြောဆိုကြတာကျွန်တော်ကြားမိတယ်ရခိုင်ဘက်မှာအမုန်းတရားပေါ်လေစစ်ဖြစ်လာပြီဆိုတော့ဒီနိုင်ငံရေးကိုတိတ်နားမလည်တဲ့လူတွေအချင်းမှာကြတော့လူမျိုးရေးခံစားချက်တွေရှိကောင်းရှိတတ်ပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့ UAD ရဲ့ policy ရဲ့ policy မှာတော့လူမျိုးရေးအမုန်းတရားကိုအခြေခံပြီးလုပ်တဲ့အလုပ်မရှိပါဘူး။ဘာသာမတူတာတို့လူမျိုးရေးမတူတာတို့ကိုကျွန်တော်တို့စိတ်ရှည်ဖို့သိခံဖို့ပေါ့လေ။ harmony ဖြစ်ဖို့အတွက်ကျွန်တော်တို့မှာဒါလက်ညှိုချက်တွေချပြီးမှလှုပ်ဆောင်နေတာဖြစ်ပါလေ။
ဒီသတင်းစာရှင်းလင်းပွဲမှာပဲ ARSA လက်နက်ကိုင်အဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာမရှိကြောင်းညှင်းဆိုခဲ့တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းကဆင်းရဲဒုက္ခကြုံနေရတဲ့မွတ်စလင်လူမှုအတိုင်းဝိုင်းကိုလည်းစာနာကြောင်းထည့်သွင်းပြောဆိုပါတယ်တမ်ရော်နဲ့တိုက်ပွဲတွေပြင်းထန်နေချိန်မှာ AA အဖွဲ့ဟာအခြားမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ PSLF, DNLA, PLAN, MNDJP, MNDAA, COGAT စတဲ့လက်နက်ကိုင်အဖွဲ့တွေနဲ့အတူအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့တွဲဆုံဆွေးနွေးတာတွေရှိခဲ့ပါတယ်ဒီလိုတွဲဆုံမှုတွေရှိခဲ့ပေမဲ့လည်းထိရောက်တဲ့အဖြေမရှာနိုင်သေးသလိုတိုးတက်မှုရေရရာရာဘာမှမရှိဘူးလို့လည်းဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ
်ကျွန်တော်ကတော့တိတ်တိုးတက်မှုရှိတယ်လို့မသုံးသပ်ဘူးတခါတခါဒီအရင်ဟိုမြန်မာနိုင်ငံကောင်ပိုင်းကဝန်တော့လက်မှတ်ထိုးထားတဲ့အခွင့်အရေးသတင်းထုတ်ပြန်ချက်တွေကိုကျွန်တော်ကြားမိတိုင်းနည်းနည်းတစ်မျိုးထင်တယ်ဆွေးနွေးပွဲတစ်ခုလုပ်ရယ်ပြန်ထွက်လာတိုင်းအဲကျွန်တော်တို့တိုးတက်မှုရှိတာအဆင်ပြေတယ်လို့ပြောတယ်တကယ်ဆိုဘာမှလည်းအဆင်မပြေဘူးရှေ့လည်းမရောက်ဘူးနောက်လည်းမရောက်ဘူးဒီတိုင်းပဲအဲ့ဒီအချိန်မှာပြည်သူလူထုကိုအဆင်မပြေဘဲနဲ့ပြည်တယ်လို့လည်းမပြောသင့်ပါဘူးဒါတော့ wrong message ပေးတာပဲလို့ကျွန်တော်ယူဆတယ်အခုကျွန်တော်တို့ထိတွေ့မှုမှာဆက်ဆံမှုမှာပေါ့ကျွန်တော်တို့ပြောကြတာတော့ရှိတယ်ဒါပေမဲ့ပြောပါလောက်တိုးတက်မှုတွေတော့မရှိသေးဘူးကျွန်တော်တို့လုပ်ချင်ဆန္ဒတွေကိုတော့ပေါ်ပြနေကြတာပေါ့အခုလည်းပဲကျွန်တော်တို့30ရက်နေ့မှာဒီမြောက်ပိုင်းလေးဖွဲ့ပေါ်ကကျွန်တော်တို့တွေ့ဖို့ရှိပါတယ်တွေ့ဖို့ရှိတယ်ဆိုတော့အဲ့ဒီမှာပိုင်လက်ဆွဲကိစ္စတွေကိုတော့ပြောဖြစ်မယ်ထင်ပါတယ်အရင်ကလည်းကျွန်တော်တို့ပိုင်လက်ဆွဲကိစ္စကိုပြောခဲ့ကြတယ်ဒါပေမဲ့အဆင်မပြေဘူးပေါ့တိုက်ပွဲတွေဖြစ်လာတယ်အခုအဲ့ဒီကိစ္စကိုပြန်ပြောမယ်ပြောမယ်ဆိုရင်လည်းပဲအစိုးရဘက်ကဖြစ်ချင်တာလည်းကျွန်တော်တို့ဘက်ကဖြစ်ချင်တာတော်တော်လေးကိုညှိပြီးမှယူရအောင်မှာဖြစ်ပါတယ်
လုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA အပေါ်သဘောထားကိုတော့အခုလိုဆက်ပြောပါတယ
် NCA ကိစ္စနဲ့ပတ်သက်ပြီးဒီနေ့မနေ့မှလည်းတောင်ဆန်းစုကြည်စီကနေသူ့ရဲ့တောင်းလုံးမှာပေါ်ပြထားတာတွေ့ရတယ်ဒီ NCA နဲ့ပတ်သက်ပြီးကျွန်တော်တို့စဉ်းစားကြရတယ်အများကြီးရှိတယ်အဲကျွန်တော်တို့ဒီရခိုင် ULA အဖွဲ့အစည်းအနေနဲ့ဆိုရင်တော့ဒီ NCA ကိုကျွန်တော်တို့အဖွဲ့အစည်းအကုန်လုံးအတွက်ပေါ့လေနော်ဒီဟာတစ်ခုနဲ့ပြင်းပြောက်တဲ့စာတန်းတစ်ခုလို့တော့ကျွန်တော်တို့မယူဆထားဘူးဒီဟာမှာဖြစ်ဆက်စရာတွေပြောင်းလဲစရာတွေလိုအောင်မယ်လို့တော့ကျွန်တော်တို့သုံးသပ်ထားပါတယ
်ဒီသတင်းစာရှင်းလင်းပွဲမှာဒန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုရရှိရင်ငင်းချမ်းရေးရရှိမှာဖြစ်ကြောင်းလည်းပြောဆိုပါတယ်ရခိုင်ပြည်နယ်အတွင်းမှာတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ပြီးအစိုးရတပ်မတော်နဲ့ AA အကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးဒီနှစ်နှစ်ဦးပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကမြို့ရွာတွေအနီးအနားမှာပါတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဆစ်ဆောင်ပြည်သူတွေ3000ကျော်အထိမြင့်တက်လာနေပါတယ်